ရုပ်ပုံတို့အိုးရင်ထဲကမွေတကောင်ဘုရားသခင်ကအာဒမ်အားဤသို့ပြောခဲ့တယ်။အိုးရင်ထဲ၌ရှိတဲ့အပင်များရဲ့အသီးများကိုလွတ်လပ်စွာစားသုံးနိုင်ပါတယ်။ဒါပေမဲ့အကောင်းနဲ့အဆိုးကိုသိမြင်ဆွေးနိုင်တဲ့အပင်ရဲ့အသီးကိုတော့မစားရ။အဘေးကြောင့်ဆိုတော့ထိုအသီးကိုတင်တို့စားရင်မုတ်ချတဲရကြမယ်လို့ဆိုခဲ့တယ်။ဇာရဏီကောင်းကင်ဘုံမှနေခဲ့တော့ကောင်းကင်တမန်တပါဖြစ်ခဲ့တယ်။သူဟာဘုရားသခင်ကိုစန့်ကျင်တဲ့အတွက်ဘုရားသခင်ရဲ့ယံတူဖြစ်လာခဲ့တယ်။ဇာရဏီလက်ပတော်မွေတံဖြင့်လူမင်းမစီတို့ရောက်လာခဲ့ပြီးလေစားခဲ့တယ်။ဇာရန်ကသူမအားထိုအသီးကိုစားခြင်းဖြင့်သေသွားမှာမဟုတ်ကြောင်းပြောလိုက်တယ်။သူမသည်အသီးကိုစားပြီးအာရံကိုလည်းပေးခဲ့တဲ့အတွက်အာရံကလည်းစားခဲ့သူတို့သည်ဘုရားသခင်ရဲ့စကားကိုနားမထောင်တဲ့အတွက်ဘုရားသခင်ရဲ့မိခါရဖွဲ့ခြင်းကိုအရင်လိုမပြုတ်လုံနိုင်ခဲ့ကြတော့ဘေးသူတို့မှာအဝတ်အစည်းကြီးဖြစ်နေဒီကိုမြင်၍ရှက်မိခဲ့ကြတယ်ဒါကြောင့်ဘုရားသခင်မျက်မှောက်တော်မှာပုန်းချောင်ရကြိုးစားခဲ့ကြတယ်